တင်တဲ့မန္တာအဖြစ်ရွေးချယ်ခံရတဲ့အမန်ဒရာမက်ခရွန်ကသူရွေးကောက်ပွဲအနိုင်ရတဲ့တင်းငင်းလူနဲ့မှာပဲဂျာမန်ဝန်ကြီးချုပ်အင်္ဂလာမာခဲနဲ့ဆယ်မိနစ်ကြာဖုန်းဆက်စကားပြောကြခဲ့ပါတယ်။ဘာလင်မြို့တော်ကိုမကြခင်လာရောက်မှဖြစ်ပြီးဗြိတိန်နိုင်ငံ EU ကခွဲထွက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့လဲဗြိတိန်ဝန်ကြီးချုပ်ထရီဇာမေးနဲ့ဆွေးနွေးသွားမယ်လို့ဆိုပါတယ်။မစ္စတာမက်ခရွန်ဟာဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုတို့နဲ့လည်းစကားပြောခဲ့တယ်လို့သူ့လက်ထောက်တွေကဆိုပါတယ်။ဗြိတိန်ဝန်ကြီးချုပ်မေးကပြင်သစ်ရွေးကောက်ပွဲအနိုင်ရသူမက်ခရွန်ကိုလိုက်လည်လဲလဲဂုဏ်ပြုစကားပြောကြခဲ့ပြီးအကြောင်းအရာအများအပြားနဲ့ပတ်သက်ပြီးပူးတွဲလှုပ်ဆောင်သွားဖို့မျှော်လင့်နေတယ်လို့ဆိုပါတယ်။အလားတူကပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအီမန်နယ်မက်ခရွန်အနိုင်ရရှိမှုအတွက်ဂုဏ်ပြုစကားပြောကြခဲ့ပြီးသူနဲ့အတူတကွာလက်တွဲလှုပ်ဆောင်ဖို့မျှော်လင့်နေတယ်လို့ဆိုပါတယ်။အီမန်နယ်မက်ခရွန်ဟာပြင်သစ်နိုင်ငံရဲ့နောက်တက်လာမယ့်သမ္မတအဖြစ်ကြီးမားတဲ့အောင်ပွဲတရရရှိခဲ့ခြင်းဖြစ်တယ်လို့လည်းသမ္မတထရမ့်ကသူ့ရဲ့ Twitter မှာရေးသားဖော်ပြထားပါတယ်။